ကချင်ပြည်နယ်ဖားကန့်မြို့နယ်မှာ KIO ကချင်လွတ်လပ်ရေးအဖွဲ့ဝင်တချို့နဲ့ခက်ရန်ဖြစ်ပွားခဲ့တဲ့ကြောင်းသားတွေနောက်ပိုင်းမှာဖမ်းဆီးတပ်ဖြတ်ခံရတဲ့အပေါ်တရားမျှတမှုရရှိရေးတောင်းဆိုနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်ကဖားကန့်မြို့နယ်ဟောင်ဘားကျေးရွာအုပ်စုဆယ်စင်းရွာမှာဒီလ6ရက်နေ့က KIO အဖွဲ့ရဲ့ဒေသခံအရာရှိတယောက်နဲ့ခက်ရန်ဖြစ်ပွားခဲ့တဲ့စကိုင်းတိုင်းဟုံးမင်းမြို့နယ်ပါဟုတ်ကျေးရွာကကြောင်းသားလူငယ်2ဦးတပ်ဖြတ်ခံခဲ့ရတာပါ။မုံရွာတက်တူမှာအဝေးသင်အင်္ဂလိပ်စာပထမနှစ်တက်ရောက်နေတဲ့မောင်တန်းစင်အောင်နဲ့ကိုဒန်းကြောင်းသားမောင်စောမျိုးဦးတို့ဟာတခြားတငယ်ချင်းတွေနဲ့နှုတ်ဆက်ပွဲလုပ်ဖို့ပဟုတ်ကျေးရွာကနေဆယ်စင်းကျေးရွာကိုတွားရောက်စဉ်ရက်ဝဲအရစာဝတ်ဆင်ထားတဲ့ KIA မြို့နယ်မှူးနဲ့ခက်ရန်ဖြစ်ခဲ့တယ်လို့ရှမ်းတိုင်းရင်းသားများစာပေနဲ့ယဉ်ကျေးမှုကော်မတီတက်တူများမုံရွာရဲ့ဒူဥက္ကဋ္ဌစီခံဖက VOA ကိုပြောပါတယ်ခရံဖြစ်ပွားခဲ့တဲ့နောက်သူတို့နှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားပြီးတေဆုံးသွားခဲ့တာလို့လဲစေခံဖကဆက်ပြောပါတယ
်ဆွဲလိုက်ရလားနဲ့ဖြစ်နေတဲ့အချိန်အတွင်းမှာပဲဒီចောင်းသားနှစ်ယောက်ကလည်းသူတို့ကိုဒီလိုထိုးရပါမလားဆိုသူကပြန်ပြီးခုခံတဲ့အချိန်မှာသားပေါ်ပါလာတဲ့သူ့ရဲ့အဖွဲနဲ့တခါတည်းဝိုင်းဖမ်းပြီးခေါ်သွားတယ်လို့ကျွန်တော်တို့သတင်းကြားရပါတယ်ခင်ဗျာ6ရက်10ရက်လောက်မှာကြတော့သူတို့ကသတင်းအစနာလုံးဝပျောက်သွားတယ်ခင်ဗျာဒီကြားထဲမှာတော့ဟိုတိမ့်တရားနဲ့ပြန်ရွေးရင်ကလေးကိုပြန်ပေးမယ်ပါညာကြားလို့မိဘတွေကလည်းဒါပတ်စံနဲ့ရွေးနိုင်အောင်ကြိုးစားကြတယ်ပေါ့ခင်ဗျာ20-23မှာကြတော့ဒီကလေးနှစ်ယောက်ကဆုံးသွားပြီဆိုပြီးမှဆယ်စင်းမှာရှိတဲ့ဒီတရားဟောဆရာဓမ္မဆရာကနေတစင်သူတို့မိဘတွေစီကိုဆက်တွေ့လာတယ်လို့ကျွန်တော်တို့တင်ရပါတယ်ခင်ဗျာ
တေဆုံးသွားတဲ့ចောင်းသား2ဦးဟာစကိုင်းတိုင်းအထက်ပိုင်းမှာနေထိုင်တဲ့ရှမ်းပြည်လူမျိုးတွေဖြစ်ပြီးသူတို့တေဆုံးတာနဲ့ပတ်သက်လို့ရှမ်းပြည်နိုင်ငံရေးပါတီတွေနဲ့ရက်ဖက်အဖွဲ့အစည်းတွေကပြင်းပကျူးလွန်သူကိုအရေးယူဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။ရှမ်းတိုင်းရင်းသားရက်ဖက်အဖွဲ့အစည်းတွေရဲ့တောင်းဆိုချက်ကိုစေခံဖကအခုလိုဆက်ပြောပါတယ်
။အခုဆုံးသွားတဲ့အခါကျတော့ကလေးမိဘတွေရဲ့ဆန္ဒအရတော်၎င်းဒီကျွန်တော်တို့ရှမ်းတိုင်းရင်းသားရိုးရာဒီဗုဒ္ဓဘာသာဓလေ့ထုံးတမ်းအစဉ်လာရတော်၎င်းအဲ dead body ကိုပြန်ပေးပါဆိုပြီးမှကျွန်တော်ပထမဦးဆုံးကျွန်တော်တောင်းဆိုထားပါတယ်။အပီတောင်းဆိုထားတာ KIA ရဲ့ဒီလိုပြုမှုဆောင်ရွက်ချက်ပေါ်မှာတော့နောက်နောက်ဒီလိုမလုပ်အောင်ထိန်းចောင်းပေးဖို့ ਨੇ အဒီဖြစ်သွားတဲ့ကိစ္စပေါ်မှာမှန်မှန်ကန်ကန်စစ်ဆေးအရေးယူပေးနိုင်ဖို့နောက်တိုင်းရင်းသားချင်းချင်းတန်းစုညီမျှမှုရရှိဖို့အတွက်ဝိုင်းဝန်းတိုက်တွန်းပေးကြဖို့ကျွန်တော်တို့တောင်းဆိုထားပါတယ်ခင်ဗျာ
ဝိုင်းဝန်းတိုက်တွန်းဖို့တောင်းဆိုထားတဲ့အဖွဲ့တွေမှာအစိုးရငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်ပြတ်ရေးဗဟိုဌာနလူ့အခွင့်အရေးကော်မရှင်နဲ့တိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေပါဝင်သလိုကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေကိုလည်းထည့်သွင်းထားပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ KIO ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ခွန်ချာကတော့ KIA အရာရှိနဲ့လူငယ်၄ယောက်ရန်ဖြစ်ပြီးလူငယ်၂ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတာမှန်ကန်ကြောင်းနဲ့နောက်ပိုင်းမှာသူတို့ကိုစစ်ဆေးစဉ်တေဆုံးတယ်လို့ကြားသိရကြောင်းအတည်ပြုပြောပါတယ်။ဒီနေ့ညနေပိုင်းမှာတော့နှစ်ဖက်စည်းဆက်ဆွေးနွေးရမှာကြေအေးသွားပြီဖြစ်တယ်လို့လည်းပြောပါတယ
်။ကိုယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှာ KIA ဘဝနဲ့တယောက်ဆိုတာအကြီးကြီးပို့ကွန်ကော်မရှင်ဖွင့်ပြီးတော့မှသူတို့စီစစ်ခိုင်းတယ်စစ်တဲ့အခါမှာသူတို့အမှစစ်ဆေးပြီးမှရိုက်ထုတ်ပြီးမှဝင်ဖြစ်တဲ့ကလက်လုံးပြီးမှဆုံးပါသွားပြီဆိုတာဒီတေးချတာပေါ့အဲ့ဒါတော့အဲ့ဒါကြောင့်မို့အခုဒီနေ့ပဲအာသူတို့အမှရှိတဲ့ရမ်ရဖတွေသူတို့မိဘတွေဆိုအားလုံးနဲ့ဟာကေဟောဖွဲ့ပြီးမှဒီမှုတွေရသူတို့ညနေချေရှင်းကြတာပေါ့လေဒီနေ့တော့အားလုံးကြည်လေသွားပြီဆိုတော့ဒီအသိရတယ်ဗျာဆိုင်းတော်မှလို့ပြောတယ်ဗျာဆိုင်းတော်ဖက်ကမဆိုင်းတော်မှမကျေးရတော့တာကအခုဒီညအခု4နာရီ10မိနစ်လောက်လောက်တော့မှာပဲ
KIO ကတည်ဆုံသွားတဲ့ចောင်းသား2ဦးအတွက်ဘာသာရေးအခမ်းအနားဆောင်ရွက်ဖို့တယောက်ကိုငွေသိန်း200စီပေးအပ်ခဲ့တယ်လို့လည်းပြောပါတယ်ဒေသခံပြည်သူတွေကတော့လူမျိုးစုနှစ်ခုအကြားမှာပြိပခတွေဖြစ်ပွားမှာကိုစိုးရိမ်နေတယ်လို့ရှမ်းနိုင်ငံရေးပါတီတွေနဲ့ရက်ဖက်အဖွဲ့အစည်းတွေကလည်းဒီကိစ္စအပေါ်မှာအလေးထားထောက်ပြဝေဖန်ထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်